April 10ရက်နေ့မှာကျင်းပမယ့်ဒီကြားပြရွေးကောက်ပွဲမှာကောင်မှုမျိုးနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ပထမဆုံးကိုယ်စားလှယ်လောင်းစီယုံရခီးစဉ်ဖြစ်နက်ဖန်ကောင်မှုမျိုးကိုသွားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာကောင်မှုမှာလူလူနဲ့စကားပြောဖို့စီစဉ်ထားတယ်လို့လမ်းတစ်လျှောက်မှာရှိတဲ့မြို့ရွာတွေမှာလည်းပဲလူလူနဲ့တွေ့ဆုံတာရှိမယ်လို့စီယုံရခီးစဉ်အတွက်ပြင်ဆင်နေကြတဲ့ NLD ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့တွေကပြောပါတယ်။မြို့ကန်လူလူတွေကရောဒေါအောင်ဆန်းစုကြည်ရဲ့စီယုံရခီးအတွက်ဘလောက်ပြင်ဆင်ပြီးတော့စိတ်ဝင်စားနေကြပါလိမ့်။အခြေအနေပြည့်စုံကိုတော့မတင်းတီတီဆက်ပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါရှင်ဧပြီလ10ရက်နေ့မှာလုံမဲ့ချားဖြတ်ရွှေကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီကနေ့ဖေဖော်ဝါရီ10ရက်နေ့ကစလို့ကိုယ်စားလှယ်လောင်းစီဝေခီးတွေစနိုင်ပြီမို့မနေ့ကဖေဖော်ဝါရီလ17ရက်နေ့မှာဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ကိုယ်စားလှယ်လောင်းစီဝေခီးကိုစပြီးတော့ထွက်မှာဖြစ်ပါတယ်စီအန်နံပါတ်ကဖွံ့ဖြိုးမှုနောက်ကျနေပြီးချွတ်တဲ့လူတို့ကိုကိုစားပြုကဝင်ချင်တဲ့အတွက်ရန်ကုန်တိုင်းအတွင်းလစ်လက်နေရာတွေထဲကဒေါအောင်ဆန်းစုကြည်ဟာကုံမှုမျိုးတွေကိုရွေးချယ်ထားတာဖြစ်ပြီးတော့သူ့ရဲ့မဲဆန္ဒနေမြေကိုပထမအဦးဆုံးစီဝေခီးစမှာလည်းဖြစ်ပါတယ်ရန်ကုန်ကနေမနေ့ဖက်မနေ့ပိုင်းကားနဲ့ကောင်မှုမျိုးအထီသွားဖို့စီစဉ်ထားတာဖြစ်တယ်လို့လမ်းမတော်ဆန်းစုကြည်တကောင်စီဝင်ထားတဲ့ဝါသင်ခရွာနဲ့အတူဒီလမ်းတစ်လျှောက်ကမြို့တချို့ကိုလည်းဝင်ဖို့စီစဉ်ထားတယ်လို့ NLD ပါတီရဲ့ဒီကောင်မှုမျိုးနဲ့အတွင်းရေးမှူးဦးမြင့်သိန်းကပြောပါတယ
်ကျွန်တော်တို့ကလိုက်တာနေမြေဆုံးမှာမဟုတ်ဘူးတခုလောက်ပြီးတော့တွန်တေးမြို့နယ်ကနေပြီးတော့သူတို့ကားရန်၁၀စီးလောက်နဲ့ကြိုပါမယ်ဒလကကား၅စီးနဲ့စိုက်ကယ်စီး200နဲ့ကြိုပါမယ်အဲ့ဒီကနေပြောပါလာပါမယ်ကိုကြောင့်ကိုအဲ့ဒီရုံးရှိမှာသူတို့အားလုံးပေါင်းစုပေါင်းပြီးတော့ဒေါအောင်ဆန်းစုကြည်ကိုစက်စကားလောက်ကိုတော့ပြောကြားခိုင်းမယ်လို့စီစဉ်ထားပါတယ်။အဲ့ဒီကနေပြီးတော့ကျွန်တော်တို့ဝတ်တခကြေးဝါကိုရောက်ပါမယ်။ဝတ်တခကြေးဝါမှာတောင်းနာပြီးတော့အဲ့မှာဟောပြောပွဲလေးသူတို့လုပ်ပါမယ်။အဲ့ဒီကနေပြီးတော့နှဲ့ဝဆန်းကြေးဝါမှာအဲ့ဒီမှာဘောလုံးကွင်းထဲမှာကျွန်တော်တို့လူထုကိုဟောပြောဝဲလုပ်ဖို့စီစဉ်ထားပါတယ်။၃နိုင်လောက်ကိုဟောပြောဝဲလုပ်မယ်လို့တိုင်ပင်ကြိုက်ထားပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့မနေ့ဖန်ကောင်မှုခီးစဉ်အတွင်းမှာလုံခြုံရေးအတွက်ကိုရောဘယ်လိုစီစဉ်ထားပါသလဲ။ဥမြင့်သိန်းရှင်းပြတာကတော့
ကျွန်တော်တို့ဒီတရွာကို၅ရောက်နဲ့လုံခြုံရေးကလူ180ရှိပါတယ်။အဲမျိုးသားဒီမိုကရေစီဖွဲ့ချုပ်လူငယ်ဖွဲ့ဝင်တွေကနေပြီးတော့လုံခြုံရေး159ရောက်ရှိပါတယ်။ကျွန်တော်တို့ကောင်မှုမျိုးနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်လူငယ်ဦးဆောင်တဲ့လုံခြုံရေးက153ရောက်ရှိပါတယ်တခြားသောမြို့နယ်ဒီတဲ့အရေးကြီးဆုံးမြို့နယ်ဖြစ်တဲ့အတွက်ကျွန်တော်တို့အားလုံးကော်မူးမြို့နယ်ကိုအပိုင်းသုံးပိုင်းခွဲပြီးတော့ကျွန်တော်တို့စီယုံရေးဆင်ထားပါတယ်ကျေးဝါလူထုတွေလည်းအကုန်လုံးအဲ့ဒီအတွက်ကိုကြိုးရင်းပြင်ဆင်ထားလို့ရပါတယ
်ကော်မူးမြို့နယ် NLD ပါတီရဲ့အတွင်းမှူးဦးမြင့်သိန်းပါရှင်ရန်ကုန်ကနေလှိုင်သာယာကိုဖြတ်ခါကော်မူးမြို့အထိသွားမဲ့လမ်းတစ်လျှောက်မှာတော့လူထုကဒေါအောင်ဆန်းစုကြည်ကိုထွက်ပြီးကြိုဆိုဖို့စီစဉ်ထားတယ်လို့နိုင်ငံရေးစိတ်ဝင်စားကြတဲ့သူတွေရောနိုင်ငံရေးနဲ့အလှမ်းဝေးသူတွေပါဒီခီးကိုအတော်ကလေးစိတ်ဝင်စားကြပြီးတော့သွားဖို့လဲစီစဉ်နေတယ်လို့မြို့ခံတွေကအခုလိုပြောပြပါတယ
်တရားတော့တော်တော်လေးကိုရှိပါတယ်အာယုံဖလိုက်ပြီးတော့အဲ့ဒါမနေ့ပြန်လာလို့ရှိရင်လဲကြိုဖို့ဆိုပြီးတော့ကျွန်တော်ပေါ့နော်ဒီပြင်အပြင်ပေါ့နော်နိုင်ငံရေးဟိုလုံးဝမဟုတ်ဘဲနဲ့စိတ်ဝင်စားတဲ့ပေးတာတည်းလည်းရှိပါတယ်ခင်ဗျ။ဒီမှာဆိုလဲကျွန်တော်တို့ဒီကွန်ညာအောင်မှာဆိုတာစနေအသင်းပေါ့နော်ကျွန်တော်လူမှုရေးအသင်းပေါ့အဲသူတို့ live ပြီးတော့နှိုးဆော်ထားတာပေါ့နော်တော်လေးကိုအားပေးပါတယ်ခင်ဗ
ျ။အများကတော့စိတ်ဝင်စားတာပဲ။ဒေါ်စုကလေပြောစရာမလိုဘူး။လူတွေကအားကြီးသဘောကျတော့ဒေါ်စုမှဒေါ်စုပဲ။ပြောနေကြတဲ့ကလေးတွေပန်းစီချက်ဆက်ခိုင်းမလို့တဲ့။တော်တော်လေးတော့ရှိတယ်။ဒါကတော့သွားမယ်လည်းပြောနေကြတာပဲ။လူထွက်မှာပါအားကြီး။ကော်မှုနောက်သွားကြမယ်ပြောတာမဲထဲရရင်ကောင်းမှာပဲနောက်ပြောနေကြသေးတယ်။ဒီကထဲလို့မရဘူး။ပုံထဲ့ကျင်ကြတာ။
မြို့ခံတွေပါရှင်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကပါတီစည်းရုံးရေးအဖြစ်ပသိမ်နဲ့မြောင်းမြမြို့ကိုသွားတော့ကလည်းဒေသခံလူထုတွေအများအပြားကြိုခဲကြပါတယ်အဲ့ဒီတုန်းကဒေါအောင်ဆန်းစုကြည်လာတဲ့ရက်မှာပသိမ်တက္ကသိုလ်ကကျောင်းသူကျောင်းသားတွေကိုအကျိုးစာမေးပွဲအဖြစ်မဖြေမနေရဖြေခိုင်းထားတဲ့ကိစ္စကိုလည်း NLD ပါတီကသက်ဆိုင်ရာခရိုင်ကော်မရှင်ရုံးကိုတိုင်ကြားထားပါတယ်ဒီမိုကရေစီနိုင်ငံတစ်ခုရဲ့လွတ်လပ်တဲ့ရွေးကောက်ပွဲတွေမှာဒါမျိုးတွေမရှိသင့်သလိုနောက်နောက်တခြားနယ်မြေတွေမှာလည်းဒါမျိုးတွေမဖြစ်ရအောင်ဆိုတဲ့ရည်ချက်နဲ့တိုင်ကြားခဲ့တာဖြစ်တယ်လို့ NLD ပါတီဘုအလုံးမှုဆောင်ဖွဲ့ဝင်ဥညာဝင်းကပြောပါတယ်
။တရားမျှတတဲ့ယူကောက်ပွဲတစ်ခုဖြစ်ဖို့မှာဒီဥစ္စာတွေကအနောက်ရက်တွေဖြစ်နေတယ်လို့အဲ့လိုပဲပြောလိုက်။ကျွန်တော်တို့ဇီကဟိုလွတ်တော်ကိုယ်စားလှယ်ဦးဘုံဝင်းကိုခေါ်ပြောပါတယ်။တို့တတ်နိုင်နေမြသူတို့တရားမျှတတဲ့အောင်ပြအောင်လုပ်ပေးပါမယ်လို့အဲ့လိုခေါ်ပြောတယ်လို့ကျွန်တော်သိရတယ်။ဒါကကျွန်တော်တို့ဟိုခေါ်ပြောတာခင်ဗျာရင်လည်းလေအဲ့ဆင်းရအောင်ဒီလောက်ပဲသူပြောနေမယ်ဒီမှာ
NLD ပါတီရဲ့ဘိုးအလုံးမှုဆောင်ဖွဲ့ဝင်ဥညာဝင်းပါရှင်ဒေါအောင်ဆန်းစုကြည်ဟာမနေ့ဖန်ကော်မှုခီးစဉ်ပြီးပြီဆိုရင်တော့ရန်ကုန်တိုင်းအတွင်းကတခြားလစ်လက်မဲဆန္ဒနေမြေတွေကိုလည်းစီယုံရေးသွားမှာဖြစ်တယ်လို့ခရီးပြတ်သွားတဲ့မန္တလေးကိုလည်းဒီလာပိုင်းကုန်အတွင်းမှာသွားဖို့စီစဉ်ထားတဲ့အပြင်ကချင်နဲ့ရှမ်းပြည်နယ်ဘက်တွေကိုလည်းပါတီစီယုံရေးခီးတွေထွက်မယ်လို့ NLD ပါတီကပြောပါတယ်ရှင်